အနေနဲ့အစိုးရရဲ့စီးပွားရေးစီမံခန့်ခွဲမှုမကောင်းတဲ့အတွက်တန်းတီစီးပွားမတိုးတက်တာစီးပွားရေးအခြေအနေဟာရိုးရော်မသွားရင်တောင်အရင်အစိုးရလက်ထက်ကတည်းကပိုပြီးကောင်းလာတာမျိုးမရှိဘူးစသဖြင့်စီးပွားရေးလုပ်ငန်းရှင်တွေတတ်သည့်ပညာရှင်တွေနဲ့ပြည်သူအများစုကပါယူဆနေကြတာဖြစ်ပါတယ်မကြာသေးခင်ကကောက်ယူခဲ့တဲ့ပြည်ရင်းကလူလူစစ်တမ်းတချို့မှလည်းအဲ့ဒီအတိုင်းဖော်ပြနေကြတာပါအမေရိကအစိုးရတက်လာကြတဲ့ကကဏ္ဍဆောင်မှာပြည်ပြည်ကြောင်းလဲရေးတွေလှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဝန်ကြီးဌာနအလိုက်ရတရားစီမံကိန်းတွေချမှတ်အကောင့်ထဲပေါ်လာပေမဲ့လိုအပ်ချက်တွေလွှဲချော်မှုတွေရှိနေတယ်ဆိုတာကိုပြသနေတာလားဒါမှမဟုတ်အဲ့ဒီလှုပ်ဆောင်မှုတွေရဲ့ရလဒ်ကိုတွေ့မြင်နိုင်ဖို့အချိန်ဆောင်နေသေးတာလားဆိုတာကိုသိနိုင်အောင်အစိုးရဘက်ကမူဝါဒချမှတ်သူတွေနဲ့နှိစမှုရှိတဲ့စာရေးဆရာဒေါက်တာတင်မောင်တန်းကိုမေးကြည့်ထားတာတွေကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြပေးနေတာဖြစ်ပါတယ်ရင်ဆိုရလက်ထက်ကလှုပ်ဆောင်ခဲ့တာဒီနဲ့လက်ရှိအစိုးရရဲ့ဆောင်ရွက်မှုကွာခြားချက်ကိုဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်အရင်လုံးကအရင်လုံးကဆိုရင်နှိုင်းယှဉ်ပြီးတော့မပြောချင်ဘူးပေါ့နော်ဒါပေမဲ့စောင့်လို့ရေးလုပ်ငန်းကြီးတစ်ခုလုံးကလည်းအလုံးမဖြစ်တော့ဘူးဖြစ်သွားတယ်ပြန်တဲ့နေရာတွေမှာကလည်းလုံနိုင်ကြတာကိုရှော့ပေးနိုင်တဲ့ဟာမရှိဘူးဘန်ကောက်ပို့ဆိုမကြသေးငယ်ကထွက်တဲ့ဘန်ကောက်ပို့ဆိုကြီးလိုက်လို့ရှိရင်ထိုင်းက26ထိတက်သွားတယ်ကျွန်တော်တို့ကဒီနံက14စင်တက်တယ်ကျွန်တော်တို့က14စင်ကြာတယ်ဆိုပြီးသူကပြောတယ်အဲ့တော့စီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်မှာ ਨੇ ဖွင့်တာကိုစိုက်လက်မတက်လောက်လာတာမတွေ့ရဘူးဗောနော်ဆိုတဲ့ခါကျတော့ပြန်လာကစီးပွားရေးလောက်တာခိုင်တာပတ်ဝန်းကျင်ကိုဖန်တီးဖို့ဆိုတဲ့ခါမှာစောစောကပြောခဲ့တဲ့စီးပွားရေးသဘောဆောင်တဲ့ညီရဲ့အရင်းကြီးရဲ့မျက်စိရဲ့ဒီသုံးခုအခြေခံကိုလည်းအားပေးဖို့လိုတယ်
စီပွားရေးလုပ်ကံကိုလွယ်ကူနိုင်မဲ့နိလန့်တွေကိုလည်းအစိုးရဘက်ကဖန်တီးပေးဖို့လိုတယ်လို့ဆရာတမောင်တန်းကဆိုပါတယ်
။နောက်တစ်ခါလုပ်ဖို့ကံကိုလွယ်ကူလာအောင်ဖန်တီးတဲ့ဖြည့်လျှော့ရေးတွေကိုလည်းလုပ်ဖို့လိုပါတယ်။အဲ့ဒါတွေကိုကြီးလိုက်တဲ့ခါကျဘယ်သူကမလုပ်နိုင်လဲဆိုတော့ဒုသံရဦးဆောင်တဲ့အဖွဲ့ပေါ့နော်။ဖြည့်လျှော့တာကိုလုပ်တယ်လို့ပြောပေးမယ်လို့ activity တွေကိုဖြည့်လျှော့နိုင်တယ်လားလုပ်နိုင်တယ်လားဆိုတာကိုကြာတော့လေအပြည့်မမြင်သာဘူးပေါ့နော်။မသိတာလည်းကျွန်တော်တို့မသိရတာလည်းဖြစ်ချင်းဖြစ်မှာပေါ့။ဆိုတဲ့ခါကျတော့အကုန်လုံးတစ်ခုလုံးကိုပြန်လဲသုံးသပ်စဉ်းစားပြီးတော့ဒီဇိုင်းတစ်ခုတော့လုပ်ဖို့လိုမယ်လို့ထင်တယ်။မဟုတ်လို့ရှိရင်တော့ဒီဟာကဘယ်လိုဖြစ်နေလဲဆိုရင်အရင်လုံးကပိတ်ထားခဲ့တဲ့စနစ်ရဲ့အချိန်ကိုအကုန်တိုင်းဆက်သွားတာဖြစ်ပြီးဖွင့်ခဲ့တဲ့အချိန်ကရက်သွားတယ်။အရင်2017မတိုင်ခင်နဲ့ရှိခဲ့တဲ့ပိတ်ဆို့ထားတဲ့အခြေခံတွေကပြန်လဲအကောင်းလာပြီးတော့သွန်းသွားတာမျိုးဖြစ်သွားနိုင်တယ်လို့ထင်တယ်။အဲဒါဆိုလို့ရှိရင်တော့စီဝါရေးတိုးတက်မှုကပို့ပြီးတော့ဖြစ်တယ
်။အစိုးရရဲ့စီဝါရေးမဟာဗျူဟာစဉ်းစားပုံလွဲချော်နေသလားလို့လဲဆရာတမောင်တန်းကမေးခွန်းထုတ်ပါတယ်
။အဲ့တော့ခုနပြောနေတဲ့စီဝါရေးသမားတွေလှုပ်လှုပ်ကြိုင်လို့မရဘူး။ဘဲစက်တာကိုအားမှဆောင်းလို့လုပ်ငန်းတွေကတော့ကောင်းလာတယ်။ဆောင်းလို့စက်တာကြီးတစ်ခုလုံးအားပေးတယ်ဆိုတော့စက်တာကြီးတစ်ခုလုံးပို့မျိုးလောက်အောင်လှုပ်လိုက်တယ်။အားပေးလိုက်တယ်ဆိုတော့အဲ့ဒီကနေအလုပ်ပိုင်းတွေပေါ်လာမယ်ဖြစ်သွားမယ်။အခုကဘဲစက်တာကိုအားပေးလဲဆိုတာအခုကြည့်လိုက်တော့ရှိရင်တော်တော်လေးညီရင်ဖို့တော်တော်လေးချက်တယ်ချင်းတယ်။ဒါတစ်ခုပါပဲ။မဟာဗျူဟာစဉ်းစားပုံကြီးတစ်ခုလုံးမှာချင်းကတနာရှိတယ်လို့ကိုကထင်တယ်အဲ့ဒီခါမှာမာပြာသူတို့ကလည်းပြောတာပေါ့နော်မာပြာရတော့စဉ်းစားတာရှိပါတယ်လို့ပြောမျိုးဒါပေမဲ့တကယ်တမ်းကအဲ့ဒီလိုခုနပြောတဲ့သဘောပေါ့နော
်လက်ရှိအနေနဲ့အစိုးရကချမှတ်ဆောင်ရွက်နေတဲ့မူဝါဒပုံစံနဲ့အင်းကြီးချင်းထက်နေကဆောင်ရွက်နေတဲ့ပုံစံတစ်ခုကွဲလဲချက်ကိုလည်းဆရာတမောင်တန်းကအခုလိုနှိုင်းယှဉ်ပြပါတယ
်သူကတော့ဒီဟိုမူဝါဒ12ချက်နဲ့တော့ပြောတာပေါ့နော်အဲ့ဒီ12ချက်ကနေသူကဟိုသွားတဲ့95ချက်ကိုထပ်ထုတ်ထားလိုက်အသေးစိတ်ပေါ့အဲ့ဒီအစမ်းကြတာလည်းမလုပ်မယ်ဆိုတော့ဒါပေမဲ့နော်လုတ်ချင်တာတွေအများများပြီးတော့အဲ့ဒါကြည့်လိုက်လို့ရှိရင်ဝန်ကြီးဌာနတွေကလုတ်တာကိုပါသွားဖို့ပေါ့နော်ပြဿနာကဒါကအရင်အစိုးရအဖွဲ့တုန်းကလည်းဒီကောင်ကကြည့်တယ်အဖိဖို့ပြဿနာကိုမလုပ်နိုင်ဘူးထိုင်းရဲ့ budget ကိုသွားပြီးတော့ပြန်ပြီးနည်းနည်းကြည့်လိုက်အဲ့ဒီထိုင်း budget ရဲ့ website မှာအဲ့ဒီမှာသူကဒီ pie chart တွေနဲ့ကြားထားတာရှိတယ်အများကောင်းတယ်နော်ဥပမာအားဖြင့်သူက global competitiveness အတွက်သုံးမယ်ဆိုတာအတွက်administrative structure ကြီးကိုပြင်တယ်ပြင်ဖို့အတွက်28ရာခိုင်နှုန်းလား24ရာခိုင်နှုန်းသုံးတယ်အများဆုံးသုံးတယ်သူကနော်ထိုင်းကအဲ့ဒါဆိုလို့ရှိရင်အဲ့ဒီကောင်နဲ့ခုနပြောနေတဲ့ doing business မှာထိုင်းက26ထိတက်သွားတာနော်တက်သွားတဲ့အထိဖြစ်တာနဲ့ဆက်ဆက်နေတယ်သူကမဟာဗျူဟာတစ်ခုလုံးရှိတယ်သူဘယ်လိုဝင်မလဲဘယ်နေရာမှာဖြေလျှော့မလဲဘယ်လိုတွေသွားမလဲဆိုတော့သူကမဟာဗျူဟာစဉ်းစားထားတဲ့အရာကြီးတစ်ခုလုံးရှိကျွန်တော်တို့ကမရှိဘူး budget ကအဲ့ဒီမဟာဗျူဟာအောက်ကနေစဉ်းစား
လက်ရှိအစိုးရမှာမဟာဗျူဟာပိုင်းဆိုင်ရာအားနည်းချက်တွေရှိနေတယ်လို့သူကပြောပါတယ်
။အခုကျွန်တော်တို့စဉ်းစားတာကြအဲ့လိုမဟုတ်ဘဲနဲ့ဌာနတွေပေါ်မှာအခြေခံပြီးတော့ budget တွေကိုစဉ်းစားလို့ဖြစ်နေတယ်။မဟာဗျူဟာမရှိတဲ့အတွက်ကြောင့်မဟာဗျူဟာအားနည်းတဲ့အတွက်ကြောင့်မရှိတဲ့လို့မပြောချင်ဘူးပေါ့နော်။မဟာဗျူဟာပိုင်းမှာစဉ်းစားပုံအားနည်းတဲ့အတွက်ကြောင့်ဘူဝါဒပိုင်းမှာလည်းအားနည်းသွားတယ်။ဆိုတော့မဟာဗျူဟာဆိုတာတော့ အဲ့ဒီမှာပြောရတဲ့ vision နဲ့ဆိုင်သွားပေါ့ငါဘလို့သွားမယ်ဘလို့ဝင်မယ်ဆိုတော့မျှော်မြင်ချက်ပေါ့မျှော်မြင်ချက်ပါလေကျွန်တော်ကအားနေတယ်မမျှော်မြင်ချက်ကလည်းသူကမကြောတာတော့မဟုတ်ဘူးပြောတယ်တောင်ဆောက်စုကြီးကပြောတယ်နော်အာရှနိုင်ငံတွေကို10နှစ်အတွင်းမှာမြည်ရမယ်စင်ကာပူအနည်း20မှာကျော်ပြားမယ်ဖြစ်နိုင်တာမဖြစ်နိုင်တာလည်းပါတာဒါလေးကို vision ဖြစ်နေယူရင်ခန္ဓာအသီးသီးကအာရှကိုငါ့ဌာနအမီအောင်ဘာလဲသူ define လုပ်ဖို့လိုလာတယ် vision ကိုevery department လောက်ရမယ်အာရှန်ဆိုတာဘာလဲဆိုတာသူရှားရမယ်အဲ့တော့အဲ့ဒီဟာကို define လုပ်ပြီး goal ကို set ဒီ vision ကို setting လုပ်ထားရမယ်လုပ်ပြီးတဲ့ခါကျမှသူကအဲ့ဒီဟာကိုရောက်အောင်မဟာဗျူဟာငါဘယ်လိုရောက်အောင်သွားမလဲဆိုတာမဟာဗျူဟာဟုတ်အဲ့ဒီ how ဆိုတာကိုသူစဉ်းစားအခုကခုနပြောနေတဲ့ခေါင်းဆောင်ကတော့သူ့ရဲ့ vision ရှိတယ်တောင်းဆန်းပြီဒါပေမဲ့အဲ့ဒီ vision ကိုဒီဘက်ကိုအလုပ်အနေနဲ့အစစ်အစစ်ပေါ့နော် vision ကနေမဟာဗျူဟာပြီးမူဝါဒမူဝါဒကနေမှအကောင့်တွေဖော်မှု program တွေကိုတောင်းလျှောက်ပြီးစဉ်းစားနိုင်တဲ့ဟာမရှိဘူးစဉ်းစားကောင်းမှောက်ကိုမသိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့လိုပြောတော့မသိဘူးကောနော်စဉ်းစားပြီးပဲအုပ်စုတစုကလည်းလိုရတယ
်အစိုးရရင်ဆိုင်နေရတဲ့ပြဿနာကချမှတ်ထားတဲ့မဟာဗျူဟာတွေကိုပံ့ပိုးပေးနိုင်တဲ့ capacity လို့ခေါ်တဲ့လုံနိုင်တိုင်နိုင်တဲ့အရေးချင်းရှိသူတွေမရှိတဲ့အတွက်ဖြစ်တယ်လို့ဆိုပါလေအဲ
့တော့သူကခုနပြောနေတာသူကဒုတိယပြဿနာ energy ကြုံရတဲ့အခက်အခဲပါဆိုတော့ institution level ကိုရောက်တော့လေဘာမှတော့မူဝါဒတွေကတစ်ခုနဲ့တစ်ခုသိမ့်မွားဘူးအရင်ဦးသိချင်တယ်ဒါပဲလို့ပါဒါဒါမဲ့တကယ်အကောင့်ထဲပေါ်တဲ့ design ကိုလုံးဝမဲ့အဆင်ရောက်သွားတဲ့အခါကျ capacity မရှိတာနဲ့သူကထိတ်တိုက်သွားတူးနေသူဝင်လာတဲ့အခါမှာသူကဘေးလူကိုသူကဆွဲမသွင်းဘူး bureaucracy နဲ့ပေါ်ဖို့လိုတယ် bureaucracy က capacity ကိုသူ့ကိုမပေးနိုင်မပေးနိုင်တဲ့အခါသူကလည်းအဲ့ထက်မှပိတ်ပြီးနေလို့ဖြစ်သွားတယ်လို့ကိုကတော့အဲ့လိုထင်တယ
်အစိုးရမှလိုအပ်နေတဲ့လူစွမ်းအားအရင်အမြင့်နဲ့လုံနိုင်ကန်နိုင်စွမ်းရှိသူလုံလောက်မှုမရှိတဲ့အားနည်းချက်ကိုတခြား INGO တွေပြည်တွင်းကတက်သည့်ပညာရှင်တွေနဲ့အစိုးရကိုပံ့ပိုးပေးနိုင်တဲ့အဖွဲ့အစည်းတွေဖွဲ့စည်းပြီးအစားထိုးလှုပ်ဆောင်သွားမယ်ဆိုရင်တော့လက်ရှိလိုအပ်ချက်တွေကိုအတိုင်းအတာတစ်ခုအထိဖြည့်ဆည်းပေးနိုင်မယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဖိုင်ဆရာဒေါက်တာတင်မောင်တန်းကပြောပါတယ်ခင်ဗျ။